ဘင်္ဂလားဒေ့ရှ်နယ်စပ်ရောက်နေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုအကူအညီပေးနိုင်ဖို့အရေးပေါ်ရန်ပုံငွေတွေဒီထက်ပိုပြီးမရဘူးဆိုရင်လူသားချင်းစာနာမှုဆိုင်ရာကပ်ဘေးကြီးကြားရောက်လာနိုင်တယ်လို့ကုလသမဂ္ဂကသတိပေးလိုက်ပါတယ်။မြန်မာနိုင်ငံမှာအကြမ်းဖက်မှုကြောင့်ပြီးခဲ့တဲ့တစ်လအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာကြတဲ့ဒုက္ခသည်ပေါင်းခန့်မှန်းကြီး 4,300 ကျော်ရှိနေပြီလို့ဂျနီဗာကုလသမဂ္ဂရုံးကအင်္ဂါနေ့မှသတင်းထုတ်ပြန်ပါတယ်။ VOA သတင်းနောက်လီဆာစတိုင်းပေးပို့တဲ့သတင်းကိုတော့မန်အင်ဂျင်နိုင်ကပြောပြမှာပါ။
နောက်တဲ့ဒုက္ခတွေရောက်လာတဲ့အရေးအတွက်နှုံးဟာအရင်လိုအလုံးအရင်နဲ့မဟုတ်တော့ဘဲနေသွားပြီမဲ့ကုလသမဂ္ဂကရရှိတဲ့သတင်းတွေအရဆိုရင်မြန်မာနယ်စပ်ကိုကျော်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ချမ်းကိုထွက်ပြေးဖို့စ조사သူတွေဟာအများအပြားရှိနေစေပဲလို့ကုလသမဂ္ဂကပြောပါရယ်လူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးယုံအိုချာရဲ့ပြောဆိုချက်အရဆိုရင်အရေးပေါ်အကူအညီအတိုင်းအတာပမာဏဟာအရင်ကခန့်မှန်းထားတာတည်းကိုအရန်ကိုများပြားနေတယ်လို့ဆိုပါရယ်ဒါပြင်လာမယ့်6လအတွင်းအရေးပေါ်လိုအပ်ချက်ကိုဖြည့်နိုင်ဖို့ရန်ပုံငွေအမေရိကန်ဒေါ်လာ88တန်းကနေတန်း200အထိလိုအပ်နိုင်တယ်လို့ခန့်မှန်းထားတဲ့ကနဦးအစီအစဉ်ကိုသူတို့ပြန်ပြီးသုံးသပ်နေတယ်လို့ကုလသမဂ္ဂအရာရှိတွေကပြောပါရယ်ဘေးရန်တွေလုံခြုံဖို့ဒုက္ခသည်တွေတိတ်နေချီပြီးအစုလိုက်ပြုံလိုက်ထွက်ပြေးလာမှုကိုတုံ့ပြန်ဆောင်ရွက်ဖို့အကူအညီပေးရေးအေဂျင်စီတွေဘက်ကလုံနိုင်စွမ်းအတိုင်းအတာထက်ကျော်လွန်နေကြောင်းကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးရဲ့ပြောခွင့်ရပုဂ္ဂိုလ်အေဒရီယန်အက်ဒဝတ်စ်ကပြောပါရယ်။ဒါပြင်ရိုဟင်ဂျာဒုက္ခသည်တွေအတွက်အကူအညီလိုအပ်ချက်ဟာအစမတန်များပြားပြီးထောက်ပံ့မှုတွေကိုအရေးတကြီးတိုးမြှင့်ဖို့လိုအပ်နေကြောင်း VOA ကသူကအခုလိုပြောပါရယ်။
If we don't see an urgent stepping up, people aren't going to get
what they need. ကျွန်တော်တို့ကခက်မြန်မြန်နဲ့တိုးမြင့်လှုပ်ဆောင်တာတွေမလုပ်ဘူးဆိုရင်ဒုက္ခသည်တွေဟာသူတို့လိုအပ်နေတာတွေကိုရဖို့မရှိပါဘူး။အဲ့ဒီမှာကျန်းမာရေးကိုထိခိုက်စေမယ့်အန္တရာယ်တွေဟာအထူးဆိုးရင်ဖို့ကောင်းတဲ့ခြေအနေတွေပိုပြီးတော့ဖြစ်လာဖို့ရှိနေပါတယ်။ဒုက္ခသည်တွေအတွက်နေထိုင်စရာတွေကမလုံလောက်ပါဘူး။သူတို့အတွက်ပံ့ပိုးနိုင်ဖို့အကူအညီတွေကလည်းအလုံလောက်မရှိပါဘူး။အဲ့ဒီမှာကျန်းမာရေးနဲ့ဆက်ဆက်နေတဲ့အိမ်သားအရေးအတွက်နဲ့တခြားလိုအပ်ချက်တွေဟာလည်းလုံလောက်မှာမဟုတ်ပါဘူး။အလုံးကိုချုပ်ပြီးပြောမယ်ဆိုလို့ရှိရင်ချင်းတွေဟာပိုဆိုးဖို့ပဲရှိပါတယ်
။ရိုဟင်ဂျာဒုက္ခသည်တွေရဲ့ပြဿနာဟာကမ္ဘာမှာဒုက္ခသည်ဆိုင်ရာအကျက်အတဲအမြင့်မားဆုံးအဖြစ်အလျင်အမြန်ရောက်လာနေတယ်လို့လည်းအက်ဒဝတ်စ်ကပြောပါရယ်။ဒါကြောင့်နိုင်ငံတကာအတိုင်းဝိုင်းဘက်ကရဲရဲရော့ရော့နဲ့အမြန်ဆုံးအကူအညီတွေပေးကြဖို့လည်းသူကပန်ကြားပါရယ်။အကာအကွယ်ကင်းမဲ့နေတဲ့ဒုက္ခသည်တွေကိုထောက်ပံ့ဖို့အထူးကြိုးပမ်းရမှာဖြစ်တယ်လို့လည်းအက်ဒဝတ်စ်ကဆိုပါရယ်။အဲ့ဒီဒုက္ခသည်တွေထဲမှာအုတ်ထင်းသူမရှိတဲ့ကလေးငယ်တွေ၊အမျိုးသမီးတွေ၊အသက်အရွယ်ကြီးသူတွေနဲ့မတန်မဆွမ်းသူတွေပါဝင်ပါရယ်။သူတို့အတွက်အမိုးအကာ၊အစားအစာ၊ရေနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးတကြီးလိုအပ်နေတယ်လို့လည်းအေဒရီယန်အက်ဒဝတ်စ်ကပြောပါရယ်ရှင်။